ရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေနေရပြန်နိုင်ရေးအရေးကြီးဆုံးအဆင့်ဖြစ်တဲ့မြန်မာအစိုးရကပေးပို့ထားတဲ့စစ်ဆေးရေးပုံစံတွေမှာတိတိကျကျမှတ်မှန်ကန်ကန်ဖြည့်ပြီးတော့ပြန်ပို့ပေးဖို့ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာဆွေးနွေးနိုင်ခဲ့တဲ့အကြောင်းလူမှုဝန်ထမ်းကျယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘင်္ဂလားဒေ့ရှ ရာရဲ့အဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တာဖြစ်ကြောင်းပြောပါရယ် VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ဤခေါင်းဆောင်နဲ့ဒီမာကိုစလဲဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ကစားမျိုးနဲ့ဒါကာမျိုးတို့ကိုအင်ဒီလ17ရက်ကနေ23ရက်အထိတွားရောက်ခဲ့တာဖြစ်ပြီးဒီခီးစဉ်အတွင်းဆောင်ရွက်ခဲ့တာတွေကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာတန်တမာတွေနဲ့နိုင်ငံခြားသတင်းဌာနတွေကိုပါဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်။ဒေါက်တာဝင်းမြတ်အေးကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ကစားမျိုးကဒုက္ခသည်စခန်းမှာလူ25ယောက်လောက်နဲ့တွေ့ဆုံခဲ့ရပြီးသူတို့အားလုံးဟာမြန်မာပြည်ကိုအမြန်ဆုံးပြန်လို့ရတယ်လို့ပြောဆိုကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါပေမဲ့ဒီတွေ့ဆုံခဲ့ရသူတွေဟာနေရက်ပြန်ရေးအတွက်မြန်မာအစိုးရကပေးပို့ထားတဲ့စီစီရေးပုံစံစာရွက်ဖော်မတွေကိုမသိရှိကြောင်းပြောဆိုတဲ့အတွက်အံ့အားသင့်မိတယ်လို့အခုလိုပြောဆိုပါတယ်။
We check the repartition. The process we have to do is to first of all,
မာရီကိုပြန်ဖို့ဆိုရင်ပထမဆုံးလုပ်ရမယ့်အချက်ကစီစဉ်ရေးပုံစံဆက်ဝက်ကိုဖြည့်ပေးဖို့ဖြစ်ပါတယ်။အားသင့်စရာကောင်းတာကသူတို့တွေကအဲ့ဒီပုံစံဆက်ဝက်ကိုလုံးဝမတွေ့ဘူးလို့ဒီပုံစံဆက်ဝက်ဖြည့်ဖို့နဲ့ပတ်သက်ပြီးတော့လည်းဘာသတင်းအချက်အလက်မှရမထားကြပါဘူး။ဒါကအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒီစီစဉ်ရေးပုံစံဆက်ဝက် form ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကမြန်မာနိုင်ငံအတိုင်းအခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးတို့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်နဲ့အညီတည်ပို့တာလည်းဖြစ်ပါတယ်။ဒီစီစီရေးပုံစံစာရွက်တွေအရေးနဲ့ပတ်သက်ပြီးဒါကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးပြည်ထောင်ရေးဝန်ကြီးတို့နဲ့ဆွေးနွေးရမှာအမြန်ဆုံးဆောင်ရွက်နိုင်ရေးအတွက်သဘောတူခဲ့ကြောင်းလည်းဒေါက်တာဝင်းမြတ်အင်းကဆက်ပြောပါတယ်။ ဘယ်လိုလဲဆိုတော့ဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုဒေါက်တာဝင်းမြတ်အေးနဲ့အတူလိုက်ပါခဲ့တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD ကဒေါက်တာအောင်ထွန်းတက်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းသူတို့အတွေ့အကြုံတွေကိုတင်ပြခဲ့ပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကလည်းမြန်မာပြည်ကိုပြန်လာမဲ့သူတွေကိုကြိုဆိုနေကြောင်းအခုလိုပြောပါတယ
်။And before the race comes, we would like to see them come back to the country. We are ready and willing to receive them. This is the message.
လာမယ့်ပြည်တွင်းမှာဝေကြရတာဖြစ်ပါလေ။ဝေမကြမီချိန်မှာဒုက္ခတွေကြီးရည်ပြန်လာတာကိုကျွန်တော်တွေ့နေလို့ပါလေ။ကျွန်တော်တို့ဟာပြန်လက်ခံဖို့အတွက်လူလာလို့အမြင်တင်နေဖြစ်နေပါပြီ။ဒီသတင်းစကားကိုပြောကြလို့ပါလေ။မိမိတို့စိတ်သဘောထားဆန္ဒလျောက်ပြန်လာလူတွေအတွက်ကျွန်တော်တို့ဟာပြန်လက်ခံဖို့အတွက်လူလာလို့အမြင်တင်ဖြစ်နေပါပြီ။ပြန်လာသူတွေဟာလူယုံမှုနဲ့ဂုဏ်သိက္ခာကြီးမှုတွေနဲ့ရရှိစေမှာဖြစ်ပါလေ။ဒီအတွက်လည်းအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေကြောင်းချက်သွင်းပြောဆိုပါတယ်။ပြီးခဲ့တဲ့ February လကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာပြည်ကိုပြန်မဲ့သူ 8,000 ကျော်ပါစီရင်ကိုပေးပို့ခဲ့ပေမဲ့မြန်မာအစိုးရကစီစစ်ရာမှာအထောက်အထားခိုင်မာသူလူ 100 ကျော်သာရှိကြောင်းပြန်လည်တုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့မြန်မာနိုင်ငံကိုနေရာစွန့်ခွာသွားသူ5ဦးပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။